ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ရူဝညာဒုက္ခဒေရီမြန်မာနိုင်ငံဘက်ပြန်ပူရေးကိစ္စကတိတ်ကိုခက်ခဲမှမှန်ပေမဲ့မဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူးလို့ UNHCR ဒုက္ခသူများဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။ဒီတော့တွင်ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခဒေရီအရေးအတွက်ဟာအခုချိန်မှာ6,200,000ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UN OCHA ကပြောပါတယ်အပြည့်အစုံကိုကိုဇော်ဝင်းနိုင်ကစူးစီးတင်ပြပေးထားပါတယ
်ဒုက္ခသည်တွေပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားသဘောတူညီချက်ရလို့နေပါဖြစ်နေပြီဆိုတဲ့ပြောဆိုမှုတွေထွက်နေတဲ့အချိန်မှာပဲဒုက္ခသည်တွေနေရာပြန်ရေးနဲ့ဆိုင်တဲ့သူ့ရဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောကြားလိုက်တာဖြစ်ပါတယ
် My short reply would be very very difficult but not unfeasible.And what is needed most is political will.
ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စအတွေ့ကျွန်တော်ရဲ့အတူချုပ်တုံ့ပြန်မှုကတော့တိတ်ကိုခက်ခဲပါမယ်။ဒါပေမဲ့မဖြစ်နိုင်တာတော့မဟုတ်ပါဘူး။ဒုက္ခသည်တွေနေရာပြန်နေရေးအစီအစဉ်အကောင့်ထဲပုံနိုင်ရေးအတွက်အလို့အဆုံးချက်ဟာမြန်မာအာဏာရှင်တွေဘက်ကဒီကိစ္စပေါ်နိုင်ငံရေးအရလှုပ်ဆောင်လူစိတ်ရှိဖို့ပဲဖြစ်ပါလေ
။ဂျပန်ကိတပညာရှင်မီယာဗီကိုတင်းလာနေက UNHCR ရဲ့ချစ်ကြည်တန်တမာဖြစ်ခန့်အပ်တဲ့အခမ်းအနားမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမဟာမင်းကြီးကရန်ဒီကသတင်းတောက်တေရဲ့အမေကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီထားနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးခွင့်နေတဲ့ပတ်သက်ပြီးကုလသမဂ္ဂအထူးညွှန်မှုချုပ်အန်တိုနီယိုဂူတဲရက်စ်ကဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံထိပ်တီးဆွေးနွေးပွဲအတွင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတိုက်တွန်းပြောကြားခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေအမြန်ဆုံးနေရပြန်လာနိုင်ရေးအတွက်လှုပ်ဆောင်နေကြောင်းဒုက္ခသည်တွေပြန်လာတဲ့အခါမှာလည်းအရင်လိုယာယီစခန်းတွေမှာအကြာကြီးနေရတာမျိုးမဟုတ်ဘဲသူတို့ရဲ့မူရင်းနေရာတွေမှာအမြန်ဆုံးပြန်နေနိုင်ရေးအတွက်ပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကကျေးရွာတွေမှာပြည်내တိုင်းဒေသကြီးအလိုက်တာဝန်ခွဲပြီးအိမ်တွေကိုပြန်ဆောက်ပေးတာတွေလှုပ်ဆောင်နေကြောင်းအစိုးရတာဝန်ရှိသူတွေကပြောကြားထားပြီးဖြစ်ပါတယ်။ဒါ့အပြင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဆောင်ရေးနဲ့ဒေတာရင်းတည်ရင်အေးချမ်းမှုရှိစေရို့တဲ့ယူရပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးဦးဆောင်တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်ရခိုင်ပြည်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုနေ့စဉ်ဆိုသလိုဒုက္ခသည်တွေဆက်ပြီးထွက်ခွာနေကြဆဲဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ပြီးရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့အခေါ်ရင်းညာဒုက္ခတဲ့အရေးအတွက်ဟာနိုဝင်ဘာလ20ရက်နေ့မှာ6,200,000အထိရှိသွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူကသတင်းထုတ်ပြန်ထားကြောင်းတင်းလာနေ့ကကုလသမဂ္ဂမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းအမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပြောကြားခဲ့ပါတယ်
An update on the situation in Bangladesh from our humanitarian colleagues. The number of Rohingya refugees who fled Myanmar to Bangladesh since 25th of August has now reached 621,000.
ကျွန်တော်ရဲ့လူသားချင်းစာနာမှုကူညီပေးရေးယူကမိတ်ဆွေတွေရဲ့ဘင်္ဂလားဒေ့ရှ်ချင်းနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ထားတာကိုပြောပြချင်ပါတယ်။ဩဂုတ်လ25ရက်နေ့ကစပြီးတော့မြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုညာဒုက္ခသည်အရေးအတွက်ဟာအခုဆိုလို့ရှိရင် 6,200,000 ရှိသွားပါပြီ။သူတို့တွေဟာအထိတ်တလန့်ခုခုရမယ့်အခြေအနေတွေနဲ့ရောက်လာကြတာဖြစ်ပြီးတော့ကော့ဆက်စကားကစခန်းတစ်ခုထဲမှာအကုန်စုပြုံပြီးတော့နေထိုင်နေကြပါလေ
။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအတန်းဝိုင်းကအကူအညီပေးမယ်လို့ကတိပြုထားတဲ့အမေရိကန်ဒေါ်လာတန်360တွေက32ရာခိုင်နှုန်းကျော်ဖြစ်တဲ့ဒေါ်လာတန်140ကိုတနင်္လာနေ့မှာလက်ခံရရှိပြီးဖြစ်ကြောင်းလဲဖာဟန်ဟတ်ကထည့်သွင်းပြောကြားခဲ့ပါလေ။ဒီတော့တွင်ဒုက္ခသည်ကလေးငယ်တွေအတွက်အသက်ကယ်ဆယ်ရေးဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒုက္ခသည်တွေအပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့ရန်ပုံငွေတွေပုံမထောက်ပံ့ရေးအတွက်ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်နေတဲ့ UNHCR ချစ်ကြည်တန်တမာကတ်စတန်ဒေးဗစ်ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကကုတူပါလောင်ဒုက္ခသည်စခန်းကိုတွားရောက်စဉ်ဒုက္ခသည်အားလုံးရဲ့ထက်ဝက်ကျော်လောက်ဟာကလေးငယ်တွေဖြစ်နေတာကိုတွေ့ရတဲ့အတွက်သူမအနေနဲ့အားအသင့်နေကြောင်းလဲမစ္စဒေးဗစ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒုက္ခသည်6သိန်းကျော်နေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားလက်တလောင်းဆွေးနွေးမှုတွေပြုလုပ်နေတာမှာတိုးတက်မှုတွေရှိနေကြောင်းအာဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲတက်ဖို့အတွက်နေပြည်တော်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆမ်မမူဒ်အလီနဲ့မြန်မာကောင်းဆောင်တွေဆွေးနွေးပြီးကြရင်သဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရကနိုဝင်ဘာလ19ရက်နေ့မှာပြောကြားခဲ့ပါတယ်နေပြည်တော်မှာနေရကြကျင်းပနေတဲ့ဒီအာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲအတွင်းမှာလည်းရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်ခင်ဗျာ